အရင်ဆုံးတော့ရခိုင်ပြည်နယ်အကြံပေးဖွဲ့တောရကြီးရွှေတရင်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးချက်တွေအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာဒီနေ့မှာတော့မောင်တော်ဒေတာကဘင်္ဂဒေ့ရှ်ဒုက္ခသည်ပြည်နယ်လက်ထံရေးအစီအစဉ်ဆောင်ရွက်နေရတဲ့အပြင်ရခိုင်ပြည်နယ်တွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေကိုပါတောရကြီးရွှေခဲ့ပါတယ်။နေ့ရက်ကြာမဲ့ဒီလူလာရေးခီးစဉ်ကအကြံပေးအဖွဲ့ရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုဖီဝီမြန်မာပိုင်းတင်ဒောက်မဲမေခါကသတင်းပေးပို့ထားပါတယ်
။စခိုင်းပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်ကောင်ထယ်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာစတင်တည်ထောင်ခဲ့တဲ့အချိန်ကစပြီးအခုခီးစဉ်ကပထမဆုံးလာရောက်လေ့လာတဲ့ခီးစဉ်လည်းဖြစ်ပါတယ်။ထိုင်းနိုင်ငံအငြိမ်းစားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆူရခီရဲ့ဆဗီယာထိုင်းဦးဆောင်တဲ့ဒီအဖွဲ့ဟာဒီကိစ္စရဲ့ရပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ခေါင်းဆောင်နဲ့စခိုင်းပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်ကောင်ထယ်ဖို့ဆောင်ရွက်ရေးကော်မတီနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ဒီလိုတွေ့ဆုံပြီးအခုလိုရခိုင်ဒေသကိုပထမဆုံးအကြိမ်တွားရောက်လေ့လာခဲ့တာဖြစ်ပါတယ်။အကြံပေးအဖွဲ့ဒီကနေ့တွားရောက်လေ့လာခဲ့တဲ့နေရာတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအတွင်းဝင်မှုဦးတမောင်စီက VOE ကိုခုလိုပြောပြလာတာပါ။အ
မောင်တော်မှာဟိုပြည်နယ်လက်ခံရေးနဲ့ပတ်သက်လို့လက်ခံရေးစခန်းတွေတွားကြည့်တယ်။နောက်တစ်ခါယာယီနေရာထားတာမဲ့လာဖို့ကောင်ဟိုကြည့်တယ်။အဲနောက်ကကျွန်တော်တို့အမှားပြည်နယ်နေရာထားတာမဲ့ငခုရတို့ငခုရနဲ့နော်ဟိုတောင်ပြိုလဲဝဲပေါ့ပြည်ရရတော့ကြည့်ပါလေ။သူရမှာအမှားချေတိုင်းရင်းသားတွေနဲ့တွေ့ပါလေ။တိုင်းရင်းသားတွေနဲ့နောက်အိမ်မှာအိမ်ဆောက်လုပ်နေတဲ့ဟိုယူရိတ်ရှာတွေဒုညာပရောဂျက်ကအဖွဲ့နဲ့တွေ့ပါလေ။အိမ်ဆောက်လုပ်နေတဲ့ကိစ္စတွေတောင်ထားတာရောက်ရှိနေတဲ့ခန္ဓာဆိုင်ဝန်ထမ်းတွေနဲ့တွေ့ပါလေ။ဘယ်ရောက်နေလဲဆိုတော့ဟိုတန်ထဲမှာကြောက်ပြူရောက်နေပါလေ။ကြောက်ပြူမှာကြောက်ပြူမှာသွားပြီးဆိုဆက်မှာကြည့်နေပါလေ။အဲဒါပြီးကြည့်တော့သူကသွားမှာပေါ့။ငပလီမှာရိုက်မှာဖြစ်ပါလေ။ကြောက်ပြူကသူစီဝိုင်းစုံနဲ့အဲမှာရှိနေတဲ့လုပ်ငန်းတွေကိုသွားကြည့်တာဖြစ်ပါလေ။ဒါဓာတ်ဝေးစုံနဲ့လုပ်ငန်းတွေအဲမှာဓာတ်ဆွဲလုပ်နေ
ဒီကိစ္စမှာတော့ဒေါက်တာဝင်းမြတ်ကြီးဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီဝင်အချို့နဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့လည်းလိုက်ပါသွားကြရဲလို့ဦးတင်မောင်စီကပြောပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကအကြံပြုချက်78ချက်ပါအပြီးသက်အစီရင်ခံစာထုတ်ပြီးဒါတွေကိုအစိုးရဘက်ကအကောင့်ထည့်ဖို့ဆောင်ရွက်ဖို့ကော်မတီအပြင်အဲ့ဒီအတွက်အကြံပေးအဖွဲ့ကိုနိုင်ငံတကာဘက်ကထင်ရှားတဲ့ပုံကိုယ်တွေကိုဖိတ်ကြားပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကဒီအဖွဲ့ကိုခွဲခဲ့တာဖြစ်ပါတယ်။ဒီအဖွဲ့မှာအမေရိကန်ပြည်ထောင်စုကနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘေရစ်ချက်ဆန်လည်းဒီအဖွဲ့မှာပါဝင်ပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်မှာဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေကိုပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကမြန်မာနိုင်ငံကိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီချက်ရထားပေမဲ့လည်းပြန်ပို့ရေးအစီအစဉ်ကိုရွှေ့ဆိုင်လိုက်တာကြောင့်ဒီကနေ့ထိပြန်လာတာမရှိသေးပါဘူး။လက်ရှိမှာတော့မြန်မာအစိုးရဘက်ကပြန်လည်လက်ခံရေးအစဉ်သစ်ဖြစ်နေပြီလို့ဆိုထားပေမဲ့လည်းတပတ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့အစင်သေးမဖြစ်သေးဘူးဆိုတဲ့အကြောင်းပြချက်နဲ့အခုလိုရက်ရွှေ့ဆိုင်ခဲ့တာလည်းဖြစ်ပါတယ်။အခုလိုရက်ရွှေ့ဆိုင်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲအတွင်းဝင်ဦးမြင့်သူကတော့အခုလိုတုံ့တက်ပြောဆိုခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်ဘက်ကရရှိတဲ့ information ကတော့သူတို့ဒီဒုက္ခသည်များဆိုင်ရာ commissioner ဒီ Mr. Kalam ကသူကတော့ဒီ joint working group မှာအဖွဲ့ဝင်လည်းဖြစ်ပြီးတော့ဒီ technical working group ကိုဦးဆောင်မဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အဲ့တော့သူတို့လက်တွေ့ Queen on the ground မှာဆောင်ရွက်တဲ့အချိန်မှာ form ဖြည့်ဖို့ဒါ paperwork တွေသူတို့အများကြီးလုပ်ရမယ် UNHCR နဲ့ပူးပေါင်းဆောင်ရွက်ရမယ်နောက် DUDD voluntary return ချက်မှတ်ချက်ကိုကျွန်တော်တို့ UNHCR နဲ့ verify လုပ်ပေးဖို့လုပ်ရမယ်အဲ့တော့ဒီအချိန်ကြီးပြီးတော့မှကျွန်တော်တို့ဒီ form တွေကိုကျွန်တော်တို့ဘက်ကတည်ရင်ဆွဲမှာဖြစ်ပါတယ် on the ground မှာသူတို့ဘက်ကအချိန်ယူပြီးဆောင်ရွက်ရမှာဖြစ်တဲ့အတွက်သူတို့က delay လုပ်တဲ့သဘောပါနော်ဒီ season သူတို့ဘက်ကလည်းဒီလေးလုပ်တဲ့ဆိုပေမဲ့ဒါလုပ်တဲ့လုပ်ထိုက်တဲ့ပုံစံကြီးခြေတာတွေတော့ကျွန်တော်တို့ UNHCR နဲ့ပူးပေါင်းဆောင်ရွက်တာတွေသူတို့ဘက်မှာစလုပ်နေပါအဲ့တော့သူတို့ဘက်က form ဖြည့်ပြီးကျွန်တော်တို့ဘက်ကိုစဆွဲတဲ့အချိန်မှာကျွန်တော်တို့ဘက်ကဒီလိုအပ်တဲ့စီစဉ်မှုတွေစတင်လုပ်မှာဖြစ်ပါတယ
်ရခိုင်ပြည်နယ်အတွင်း2019ခုနှစ်ဩဂုတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒုက္ခသည်6သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတော့ဆိုထားပါတယ်ရှင်